ထိုင်းမြန်မာနယ်စပ်အနီးကရင်ပြည်နယ်ထဲမှာအစိုးရတပ်တွေနဲ့နေကြားဆောင်တပ်ဖွဲ့စည်းရေးကိုလက်မခံတဲ့ DKBA ခေါ်တိုးတက်သောကရင်ဗုဒ္ဓဘာသာတပ်ဖွဲ့တို့ကြားမှာပြီးခဲ့တဲ့လကဆလို့တိုက်ပွဲတွေဖြစ်ပွားနေတာမှာနှစ်ဖက်လုံးကအရသာပြည်သူတွေရဲ့လုံခြုံရေးကိုထဲမတွက်ခဲ့ကြဘူးလို့လူ့အခွင့်အရေးတွေကိုစောင့်ကြည့်လေ့လာမှတ်တမ်းတင်နေတဲ့ Human Rights Watch အဖွဲ့ကပြောပါတယ်အထူးသဖြင့်ပြည်သူတွေဟာအစိုးရတပ်တွေရဲ့အတင်းအဓမ္မလှုပ်အားပေးခိုင်းစေမှုနဲ့ပေါ်တာဆွဲခံရမယ့်အရေးကိုစိုးရိမ်နေကြတဲ့အကြောင်းစနေနေ့ကထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။နှစ်ဖက်လုံးကအပြန်အလှန်ပစ်ခတ်မှုတွေကြားမှာအပြစ်မဲ့ရွာသူရွာသားတွေနဲ့သူတို့ရဲ့နေအိမ်တွေပါပျက်စီးဆုံးရှုံးခဲ့ရတာကိုလည်းမျက်မြင်ကြုံတွေ့ခဲ့ရသူတွေရဲ့ပြောဆိုချက်တွေနဲ့အစီရင်ခံစာထဲမှာထည့်သွင်းဖော်ပြထားပါတယ်။ဒီကြောင်းအပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့မက်ခင်ဖြူထွေးကပြောပြပေးပါမယ်ရှင်။
ဟုတ်ကဲ့ပါကရင်ပြည်နယ်မှာလက်ရှိဖြစ်ပွားနေတဲ့မြန်မာစစ်ဆေးရတပ်တွေနဲ့ DKB တပ်ဖွဲ့တွေကြားကစစ်ပွဲတွေမှာအရက်သားထိခိုက်မှုကိုရှောင်ရှားနိုင်မဲ့နည်းလမ်းတွေကိုတစ်ဖက်စလုံးကမကြိုးစားခဲ့ကြတယ်လို့ဒီအရက်သားပြည်သူတွေရဲ့နေအိမ်တွေအတော်များများပြစ်ခတ်ဖျက်ဆီးခံခဲ့ရပြီးဒိုဝေဘာလကလေးကဆလို့ထိုင်းနိုင်ငံဘက်ခြမ်းကိုထွက်ပြေးလာရတဲ့ဒုက္ခသည်ဥယျာဟာလည်း1000ကျော်အထိရှိခဲ့တယ်လို့လူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ Human Rights Watch ကပြောပါတယ်ဒါပြင်နှစ်ဖက်စလုံးကဒီအထူးသဖြင့်တော့မြန်မာစစ်ဆေးရဘက်ကစစ်တပ်အထွတ်ရွာသားတွေကိုပေါ်တာဆွဲဖို့ကြိုးစားတာတွေရှိနေတဲ့အတွက်ရွာသားတွေထွက်ပြေးနေရတယ်လို့ဆိုပါတယ်အခုလိုချင်းတွေဟာစစ်ပွဲတွေဖြစ်ရင်တောင်မှဒီအရက်သားတွေကိုအကာအကွယ်ပေးရမယ်ဆိုတဲ့နိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်တယ်လို့လူ့ခွင့်ရေးစောင့်ကြည့်အဖွဲ့ရဲ့အာရှရေးရာညွှန်ကြားရေးမှူးဆိုဖီရစ်ချာဆန်ကပြောပါတယ
် The single most common problem on both sides is thatVery few of the parties to the conflict are following their obligations, which is stipulated by international law.
အထူးကပြဿနာကနိုင်ငံတကာဥပဒေမှာပြဋ္ဌာန်းထားတဲ့အရသာပြည်သူတွေကိုအကာအကွယ်ပေးရမယ်။အရသာထိခိုက်ပျက်စီးမှုကိုတတ်နိုင်သလောက်ရှော့ချရမယ်ဆိုတဲ့အချက်ကိုအခုချိန်မှာနှစ်ဖက်လုံးကအကြီးအကျယ်ကျူးလွန်နေတာပါ။နောက်ပြီးတော့ကျမတို့အခုတွေ့ရတာအထူးသဖြင့်မြန်မာစစ်တပ်ဘက်ကရွာသားတွေကိုပေါ်တာဆွဲတာ၊မဒိန်းကျင်တာအပါအဝင်တခြားလူ့အခွင့်အရေးချိုးဖောက်မှုတွေလည်းလုပ်နေပါတယ်။ဒီလိုပဲတိုင်းရင်းသားလက်နက်ကင်တွေဘက်ကချိုးဖောက်တာတွေလည်းရှိနေပါတယ
်မြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပခဲ့တဲ့နိုဝင်ဘာလ9ရက်နေ့မှာနေကြာဆောင်တပ်ဖွဲ့စည်းကိုလက်မခံတဲ့ဒီအပြစ်ရ DKBA တပ်ဖွဲ့တွေကမြောက်ပြည်မြို့မှာရှိတဲ့အစိုးရရုံးတချို့ကိုဝင်းရောက်စီးနှီးခဲ့ပြီးတဲ့နောက်ပိုင်းကစလို့ကရင်ပြည်နယ်အတွင်းဒီအထူးသဖြင့်ဖလူဝလေနဲ့ဖျားသုံးစုဒေသတွေဘက်မှာအခုလိုတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတာဖြစ်ပါတယ်ဒီလိုတိုက်ပွဲတွေကြောင့်ထိုင်းနိုင်ငံကိုထွက်ပြေးတိမ်းရှောင်လာကြတဲ့မြန်မာဒုက္ခသည်1000ကျော်အထိရှိခဲ့ပြီးတော့သူတို့တွေကတချို့ကိုထိုင်းဆိုရကနေရရင်ပြပို့ခဲ့တာတွေရှိခဲ့ပေမဲ့လည်းအခုချိန်ထိထွက်ပြေးလာရတဲ့ဒုက္ခသည်တွေကလည်းရှိနေတော့မယ်လို့ Sophie Richardson ကပြောပါတယ
် In some instances the Thai government and Thai authorities have been reasonably good about letting people cross into Thailand and lettingg
ထိုင်းအစိုးရဘက်ကမြန်မာဒုက္ခသည်တွေကိုအတိုင်းအတာတစ်ခုအထိသူ့နိုင်ငံထဲဝင်ရောက်ခိုးလုံခွင့်ပေးတာအစားအစာနေရာထိုင်ခင်းအဝတ်အစားနဲ့တခြားလိုအပ်တဲ့အကူအညီတွေပေးပါတယ်။ဒါပေမဲ့ကျမတို့စိုးရိမ်တာကဒီဒုက္ခသည်တွေကိုထိုင်းအစိုးရကစစ်ပွဲတွေမပြီးသေးဘဲနဲ့မြန်မာနိုင်ငံကိုပြန်ပို့လိုက်တာမျိုးမဟုတ်ဖို့ပါ။ပြီးခဲ့တဲ့နှစ်ပတ်လောက်အတွင်းမှာဒုက္ခသည်တွေပြန်ပို့ရေးမပို့ရေးကပြဿနာတစ်ခုဖြစ်နေပါတယ်။ဒါကြောင့်ထိုင်းအစိုးရအနေနဲ့လုံခြုံစိတ်ချရတဲ့အနေအထားကိုရောက်တော့မှဒီဒုက္ခသည်တွေကိုပြန်ပို့ပါမယ်ဆိုတာမျိုးထပ်ပြီးတော့လူသိရှင်ကြားအခိုင်အမာကတိပေးပြောဖို့လိုပါတယ်
။ပြီးခဲ့တဲ့တောက်ကြနေ့အထိဖလူကျွေးရဘက်မှာတိုက်ပွဲတွေပြင်းထန်နေတုန်းဖြစ်ပြီးဒီလိုတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတုန်းဖြစ်တာကြောင့်အခြေအနေတွေလုံခြုံစိတ်ချရမှုမရှိသေးခင်မှာဒုက္ခသည်တွေကိုမြန်မာနိုင်ငံဘက်ခြမ်းပြန်ပို့တာတွေမလုပ်ဖို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကထိုင်းအစိုးရကိုတိုက်တွန်းနေတာဖြစ်ပါတယ်။အခုလိုအရက်သားပြည်သူတွေအများအများထိခိုက်ရတဲ့အခြေအနေဟာလက်ခံနိုင်စရာမဟုတ်တဲ့အကြောင်းနိုင်ငံတကာအနေနဲ့မြန်မာစစ်ဆေးရသိအောင်လုပ်တင်တယ်လို့လဲ Sophie Richardson ကပြောပါတယ
်။ Look, the international government first needs to be very clear with the Burmese authority that attacking civilians is completely unacceptable.
နိုင်ငံတကာအစိုးရရဲ့အနေနဲ့အခုလိုမြန်မာစစ်တပ်ကအရက်သားပြည်သူတွေကိုတိုက်ခိုက်တဲ့ကိစ္စကိုဘလို့မှလက်မခံဘူးဆိုတာကိုမြန်မာစစ်အစိုးရသိအောင်လို့ရှင်းရှင်းလင်းလင်းထုတ်ဖော်ပြောဆိုတင်ပါတယ်။ငကိုရဲကမှစိုးဝါနေပြီဖြစ်တဲ့မြန်မာနိုင်ငံရဲ့ဂုံတိုက်ခါကိုအခုလောက်ရမျိုးကပို့ပြီးတော့ထိခိုက်စေမှာပါ။တခါထိုင်းဆိုရအနေနဲ့မြန်မာဒုက္ခသည်တွေကိုလုံခြုံစိတ်ချရတဲ့အခြေအနေမရှိဘဲနေရရင်ပြန်ပို့တာတွေမလုပ်ဖို့ကိုလည်းနိုင်ငံတကာအစိုးရတွေအနေနဲ့ဖိအားပေးတင်တယ်လို့အခုအချိန်မှာဒုက္ခသည်တွေလိုအပ်တဲ့အကူအညီတွေကိုလည်းဝိုင်းပြီးတော့ပေးတင်ပါတယ်
။လူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ရဲ့အာရှရေးရာညွှန်ကြားရေးမှူး Sophie Richardson ပြောသွားတာဖြစ်ပါတယ်ရှင်။